SBS live streams and podcasts are supported by advertising.
SBS is Australia's most trusted multilingual broadcaster. Our listeners are loyal, highly engaged, and have supported countless local businesses. We offer advertising packages for businesses of all sizes. Our experienced sales team will guide you through the process of owning a great campaign. Bring your own ad or have our production team make you something in one of our 68 languages. Start the conversation with your new audience today. Email sales at sbs.com.au.
Tenha SBS Myanmar Bain ne atu shi ni da phit par.
SBS Myanmar Bain go inga ne sine ne nya 10 nai ma na sin nai dilo online ga ni le a chein mi na sin nai ma bi.
တရရှင်များရှင်ဩစတြေးလျအစိုးရကအနိုင်ဆုံးလဆနှုံးကိုငွေကြေးဖောင်းပွားမှုအတိုင်းတိုးမြှင့်ပေးဖို့အလုပ်သမားတွေရဲ့အနိုင်ဆုံးလဆနှုံးကိုသတ်မှတ်ပေးတဲ့ Fair Work Commission ကိုတောင်းဆိုဖို့ရှိပါတယ်။အဲ့ဒီ Commission ဟာတစ်နှစ်မှတစ်ခါအလုပ်သမားတွေရဲ့အနိုင်ဆုံးလဆနှုံးထားကိုဆန်းစစ်မှုလုပ်ပေးတာဖြစ်ပါတယ်။မိမိရဲ့လှုပ်အားခါလဆကိုဘယ်သူကထိန်းချုပ်တယ်လဲလို့မေးရင်လူအများစုကအလုပ်ရှင်နဲ့အလုပ်သမားကြားဆွေးနွေးညှိနှိုင်းမှုအပေါ်မူတည်တယ်။ဒါမှမဟုတ် Enterprise Agreement ကနေဖြစ်လာတာလို့ပြောဆိုကြမှာဖြစ်ပါတယ်။ဒါပေမဲ့ Australia နိုင်ငံကလှုပ်သားသူ၄ပုံတစ်ပုံလောက်ရဲ့လစာဟာ Fair Work Commission ရဲ့ဆုံးဖြတ်ချက်ပေါ်မူတည်တယ်လို့ Center for Future Work ရဲ့စီးပွားပညာရှင်နဲ့ Director ဖြစ်သူ Dr. Jim Stanford ကရှင်းပြပါတယ်
။ It's a set of wages determined byThe Fair Work Commission in most cases, and in some cases by one of the state labor tribunals. So it means the individuals don't have to individually negotiate their salary with their employer. It's set out in the award.
The Fair Work Commission ga song phya pi de la sa nong tha paw mu di bi. Ta cho kaisa ri ma pi ne tuk ye alou tama khong yong ye song phya che paw mu di tat par de. So lo ra ga ro alou tama tu u haသူရဲ့လဆာကိစ္စကိုအလုပ်ရှင်နဲ့တီးတန့်ညှိနှိုင်းစရာမလိုပဲသတ်မှတ်ထားတဲ့နှုန်းအတိုင်းရရှိတာဖြစ်ပြီးအဲ့ဒီအလုပ်သမားတွေအတွက်ဒီလောက်ရတဲ့နဲ့ဆိုပြီးတော့သတ်မှတ်ပေးခြင်းမျိုးဖြစ်တယ်လို့ပြောပါရယ်။နှစ်စဉ်နှစ်တိုင်းအစိုးရကနေအနိုင်ဆုံးလဆာနှုန်းထားကဘယ်လောက်နှုန်းဖြစ်တဲ့နဲ့ဆိုတာကို Fair Work Commission စီအကြံပြုခွင့်ရှိပါတယ်။အစိုးရရဲ့အကြံပြုချက်ကို Fair Work Commission ကလိုက်နာစရာမလိုအပ်ပါဘူး။ဒါပေမဲ့အစိုးရရဲ့အကြံပြုချက်ကိုလက်ခံဆန်းစစ်သလိုပဲတစ်ဖက်မှာလည်းလုပ်ငန်းရှင်တွေဘက်ကအကြံပြုချက်တွေကိုလည်းကော်မရှင်ကလက်ခံဆန်းစစ်ပြီးလက်ရှိရှိနေတဲ့နိုင်ငံတော်ရဲ့စီးပွားရေးအနေအထားကိုကြည့်ပြီးတော့လစာတွေတိုးပေးဖို့တင့်မတင့်ကော်မရှင်ကဆုံးဖြတ်ချက်ချတာဖြစ်ပါတယ်။ဒီနှစ်အတွက်အစိုးရကအနိုင်ဆုံးလစာကိုငွေကြေးဖောင်းပွားမှုနှုန်းအတိုင်းတိုးပေးတဲ့လို့အစိုးရကတင်ပြအကြံပြုဖို့ရှိပါတယ်။လောလောဆယ်ငွေကြေးဖောင်းပွားမှုနှုန်းက4.1%ခန့်နှုန်းရှိတာဖြစ်လို့လောအခလာစာကလည်း4.1%ခန့်နှုန်းတိုးမြင့်ပေးဖို့ဆိုတဲ့သဘောဖြစ်ပါတယ်။ဘန်နာရေးဝန်ကြီး Jim Chalmers ကတော့နေထိုင်မှုကုန်ကျစရိတ်နဲ့ကာမိအောင်လောအခလာစာတွေကိုတိုးမြင့်ပေးဖို့အရေးကြီးတယ်လို့ပြောသွားခဲ့ပါတယ်။
Our submission to the Fair Work Commission will be all about making sure that low-paid workers in this country don't go backwards. We know that cost of living pressures disproportionately impact people on the lowest incomes. That's why we are enthusiastic backers of the low-paid in our country. It's why we will be making a submission a bit like the first two that we made.
Fair Work Commission ကိုတင်ပြမယ်ကျွန်တော်တို့ရဲ့အစီရင်ခံစာထဲမှာဆိုရင်ဒီနိုင်ငံကလဆနေတဲ့အလုပ်သမားတွေအတွက်နောက်ပြန်မဆုတ်စေမဲ့တင်ပြချက်မျိုးဖြစ်ပါတယ်။နေထိုင်မှုကုန်ကျစရိတ်ကြီးမြင့်မှုဒဏ်ကိုဝင်ငွေအနည်းဆုံးလူတွေကတခြားလူတွေထက်ပိုပြီးခံစားနေကြရပါတယ်။အဲဒါကြောင့်ကျွန်တော်တို့ကဒီနိုင်ငံကအနိုင်ဆုံးလဆာစားသူတွေလဆာတိုးမြင့်ရဖို့အတတ်နိုင်ဆုံးတူအားပေးသွားမှာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ရဲ့ကမ်းလှမ်းချက်မှာအရင်ပထမတစ်ကြိမ်လုံးကလုတ်ခဲ့သလိုပဲအနိုင်ဆုံးလဆာရတဲ့အလုပ်သမားတွေအခြေအနေပိုဆိုးတာမျိုးမဖြစ်ရအောင်တင်ပြသွားမှာဖြစ်တယ်လို့ပြောပါတယ်။ Fair Work Commission ကအလုပ်သမားတွေရဲ့အနိုင်ဆုံးလဆာကို တို့ပေးသင့်မသင်ဆိုတာကိုနှိစင်ဆုံးဖြတ်ချက်ချရတာဖြစ်ပြီးအစိုးရရဲ့တင်ပြချက်တွေဟာလုပ်ငန်းရဲ့အစိတ်အပိုင်းတစ်ခုသာဖြစ်တယ်လို့ဒေါက်တာစတန်ဖို့ဒ်ကပြောပါတယ်
The Fair Work Commission receives submissions from various parties, employers, unions, other advocacy groups, and also the government itself. And then they have a panel, an expert panel, that sifts through all the evidence and looks at economic data regarding how labor markets are functioning, what's happening to inflation, how the overall economy is performing. And then they come up with a magic number that they'll announce likely in June, and it will come into effect on July 1st.
အလုံးရှင်ဘက်ကတင်ပြချက်တွေ၊တမကအဖွဲ့တွေရဲ့တင်ပြချက်တွေနဲ့တခြားအရေးဆိုပြီးတဲ့အဖွဲ့တွေအပြင်အစိုးရရဲ့အကြံပြုတင်ပြချက်တွေကိုပါလက်ခံရယူလေးရှိပါတယ်။အဲ့ဒီအနောက်ဆုံးဖြတ်ချက်ချတဲ့ဖန်နယ်လူကြီးတွေ၊ကျွမ်းကျင်အဖွဲ့ကနေပြီးတော့ရရှိတဲ့သက်သေအထောက်အထားတွေ၊စီးပွားရေးအချက်လက်တွေလုပ်ငန်းဈေးကွက်အနေအထားတွေငွေကြေးဖောင်းပွားမှုအနေအထားနဲ့အထွေထွေစီးပွားရေးအနေအထားကိုအားလုံးခြုံကြည့်တာမျိုးလုပ်မှာဖြစ်ပါတယ်။အဲ့ဒီလိုအချက်လက်အားလုံးကိုထက်တွေ့ပြီးမှသာလျှင်လစာတိုးပေးသင့်မသင့်ဆုံးဖြတ်ပြီးတိုးပေးရင်လည်းဘယ်လောက်နှုန်းနဲ့တိုးပေးသင့်နဲ့စသဖြင့်ဆုံးဖြတ်ချက်တွေကိုဂျွန်လထဲမှာချမှတ်မှာဖြစ်ပြီးအဲ့ဒီဆုံးဖြတ်ချက်တွေကဇူလိုင်လ1ရက်နေ့မှာစတင်အသက်ဝင်တာဖြစ်ပါတယ်။လောအခါလာစာတိုးပေးတင်မတင်ကို Fair Work Commission စီမှာအကြံပြုတင်ပြတဲ့နောက်ထပ်အဖွဲ့တစ်ခုက Australian Chamber of Industry and Commerce ဖြစ်ပြီးအဲ့ဒီအဖွဲ့ရဲ့ CEO Andrew McKellar ကတော့စီးပွားရေးလုပ်ငန်းတွေအနေနဲ့လောအခါလာစာနှုန်းအနည်းငယ်တိုးလာတာမျိုးကိုသာတတ်နိုင်လိမ့်မယ်လို့ပြောဆိုလိုက်ပါတယ်။
If you take account of the generosity we've seen in the past decisions by the Commission, the fact that they've erred in what their assessment of what's been underpinning that and its impact on wages growth, then we would say that this year the decision needs to be significantly tighter. We would say that a number of not greater than 2% is the most important.
သူတို့ရဲ့သုံးသက်ချက်မာယွင်းခဲ့တာရှိခဲ့ပြီးလစာတိုးမြင့်ခြင်းရဲ့တည်ရောက်မှုတွေကိုတွေးခဲ့ကြရတဲ့အတွေ့ဒီတစ်ထင့်မှာတော့အရင်လိုမဟုတ်ပဲပို့ပြီးချွတ်ချွတ်တသာသတိထားဆုံးဖြတ်ချက်ချမှတ်ရမှာဖြစ်ပါတယ်။နှစ်ရာခိုင်နှုန်းထက်လစာပိုမတိုးပေးသင့်ဘူးလို့ကျွန်တော်တို့မြင်တဲ့အကြောင်းပြောသွားခဲ့ပါတယ်။ဒါပေမဲ့အလုပ်သမားရာဝန်ကြီးထိုနီဘတ်ကတော့အလုပ်သမားတွေရဲ့လက်ထဲပတ်စံရှိနေတာဟာလုပ်ငန်းရှင်တွေအတွက်လည်းအကျိုးအမြတ်ဖြစ်စေနိုင်တယ်လို့ပြောဆိုလိုက်ပါတယ်
။ Small business also need to make sure that their customers are buying from them. So these things work both ways. One argument that often gets put by our political opponents and that I think we need to reject out of hand is this concept that somehow workers are to blame for inflation. As though we can ignore international pressures, we can ignore supply constraints, all of that can be put to one side and just sheet home the blame to workers. I think it's a ridiculous argument. It's a gaslighting of workers.
People need to be able to keep pace with cost of living. Lassa do be me so yin, po tong sway siya shi lo. Lure po biro tong sway me so yin, si boi yi le po mo pshetum ma pse lo. Di lo ke sa ha na u na pe a ju shi si ba re. ဒါပေမဲ့နိုင်ငံရေးအတိုက်အခံတွေပဲကတော့အငင်းပွားကြမှာဖြစ်ပြီးအဲ့လိုအငင်းပွားမှုကိုကျွန်တော်တို့ပယ်ဖျက်သင့်ပါတယ်။တချို့ကအလုပ်သမားတွေကြောင့်ငွေကြေးဖောင်းပွားမှုဖြစ်ရတယ်ဆိုတဲ့အမြင်မျိုးရှိနေတာကိုလည်းကျွန်တော်တို့ဖယ်ရှားသင့်ပါတယ်။နိုင်ငံတကာရဲ့ဖိအားပေးမှုတွေနဲ့ကုန်ပစ္စည်းလဲပတ်စီးဆင်းမှုအကန့်အသတ်တွေကိုအပြစ်မတင်ပဲအလုပ်သမားရဲ့လစာတွေကြောင့်ငွေကြေးဖောင်းပွားမှုဖြစ်ရတယ်ဆိုတဲ့အပြစ်တင်မှုမျိုးဟာအတိတ်ပဲမဲ့တဲ့လုပ်ရဖြစ်ပြီးအလုပ်သမားတွေကိုနှိမ့်နှံအောင်ပြောတဲ့အပြောမျိုးပဲဖြစ်ပါတယ်။လူတွေအနေနဲ့ကုန်ကြစရိတ်ကိုကာမြင့်စေမဲ့လစာမျိုးကိုရရှိသင့်တယ်လို့ပြောသွားခဲ့ပါတယ်။အတိုက်ခံဘက်ကလွှတ်တော်မှဂျိန်းဟျွမ်ကအစိုးရအနေနဲ့ငွေကြေးဖောင်းပွားမှုအခြေအနေကိုထိန်းသိမ်းဖို့အရင်ဦးစားပေးလှုပ်ဆောင်သင့်တယ်လို့ဝေဖန်ထားပါတယ်။
Well, I know that those that are on the minimum wage would be grateful for anything that they can get. But the problem is, if you have that minimum wage rise and there is still inflation out there, it's simply going to be eaten up. That's why getting inflation under control is the only solution.
လေဆောင်လာစာရရှိတဲ့အလုပ်သမားတွေကတော့ဘယ်လောက်နှုန်းမဲ့တိုးပြီးမဲ့အပေါ်မှာဝမ်းသာကြမှာပါ။ဒါပေမဲ့ပြဿနာကအနေဆုံးလာစာကိုတိုးမြင့်ပေးပြီးတစ်ဖက်မှာလည်းငွေကြေးဖောင်းပွားမှုရှိနေဆဲပဲဆိုရင်တော့အဲ့လိုလှုပ်ဆောင်ချက်ကအချီးနှီးပဲဖြစ်သွားမှာပါ။အဲ့ဒါကြောင့်ငွေကြေးဖောင်းပွားမှုနှုန်းကိုထိန်းချုပ်နိုင်ဖို့ကလူတွေရဲ့နေ့စဉ်ကုန်ကြစည်ပြဿနာကိုဖြေရှင်းပေးနိုင်ဖို့တစ်ခုတည်းသောအဖြစ်ဖြစ်တယ်လို့ပြောသွားခဲ့ပါတယ်။ဒေါက်တာစတန်ဖော့ကလောအခလာစာတိုးလိုက်တာကငွေကြေးဖောင်းပွားမှုဖြစ်စေတယ်ဆိုတဲ့ပြောဆိုမှုတွေမှာတက်တဲ့အထောက်အထားမခံလုံဘူးလို့ပြောပါတယ်
။ There are traditional fears that if wages grow too quickly, that itself could cause further inflation and the set off a so-called wage price spiral, as it's often called.Our center has looked at the numbers on this, and there is no evidence at all of a connection between changes in the minimum wage and changes in the inflation rate. The wages are just too low, and they apply to only a small section of the overall labor market.
ငွေကြေးဖောင်းပွားမှုပြဿနာပိုဆိုးလာစေမယ်လို့ဆိုရင်ကြပါတယ်။အဲ့ဒါကိုကျွန်တော်တို့ center ကလေ့လာမှုလုပ်ကြည့်တဲ့အခါမှာအနေဆုံးလာစာကိုတိုးမြင့်လိုက်တာနဲ့ဝေကြီးဖောင်းပွားမှုနှုန်းဖြစ်တဲ့ဆိုတာမျိုးကဆက်ဆက်မှုမရှိဘူးဆိုတာကိုတွေ့ခဲ့ရပါတယ်။လောအခလာစာဟာနေကြလွန်းလို့အလौဒမဈေးကွက်ရဲ့အစုပ်ပိုင်းအနေငယ်ပေါ်တာတည်ရောက်မှုရှိစီတာလို့ပြောသွားခဲ့ပါတယ်။ဩစတြေးလျနိုင်ငံသားအများစုဟာအဲ့ဒီလိုအနေဆုံးလာစာပေါ်မီခိုစရာမလိုကြပါဘူး။ဒါပေမဲ့အနေဆုံးလာစာနှုန်းရဲ့ဆုံးဖြတ်ချက်ဟာတခြားအလုပ်သမားတွေအပေါ်လဲတည်ရောက်မှုရှိစေနိုင်တယ်လို့ဒေါက်တာစတန်ဖော့ကပြောပါရီ
There can be some indirect or spillover impacts from the minimum wage decision each year. First of all, there are some individual contracts where, you know, in theory you've negotiated your own deal with your boss, but the boss tends to match what happens in the award system. Similarly, if you're in a union and you're engaged in enterprise bargaining,certainly what happens to the award wages is an important bit of information.
အနေဆုံးလာစာရဲ့ဆုံးဖြတ်ချက်တွေဟာတခြားလုပ်သမားတွေအပေါ်တွေ့ဝိုက်တဲ့နည်းနဲ့တယောက်မှဖြစ်စေနိုင်ပါ रे ပရမောက်ဆုံးနေနဲ့ကိုကအလုပ်ရှင်နဲ့လာစာအကြောင်းအပြန်အလှန်ညှိနှိုင်းဆွေးနွေးမှုလုပ်မယ်ဆိုရင်အလုပ်ရှင်ဘက်ကအနေဆုံးလာစာနှုန်းသတ်မှတ်ချက်နဲ့နိုင်ရှင်ပြီးပြောဆိုတာမျိုးဖြစ်နိုင်ပါ रे အလားတူစွာပဲကိုကသမဂ္ဂထဲပါပြီးတော့ enterprise bargaining လုပ်ဖို့ကြိုးစားတဲ့အခါမှာအနေဆုံးလာစာသတ်မှတ်ချက်ကလာစာညှိနှိုင်းရေးမှာအရေးပါတဲ့ကိစ္စတရားအဖြစ်ပါဝင်လာလေးရှိတယ်လို့ပြောသွားတဲ့အကြောင်းရေးထားတဲ့ Rania Yalup ရဲ့ဆောင်းပါးကိုတင်ဆက်ပေးလိုက်ပါတယ်ရှင်ကျွန်မကမူလှိုင်းသိမ့်ပ
ါ SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10နာရီမှာနှာစင်နိုင်ပါတယ်နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio, Digital TV, Online, ဒါမှမဟုတ် SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင
်။ဒါမျိုးသတင်းဆောင်းပါးရေကိုပိုနားဆင်လိုပါလား Apple Podcast Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ